Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။တော်ရရှိများရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေနှုတ်ခွန်းဆက်တာလိုက်ပါတယ်။ UAE အမေရိကန်တန်မြန်မာပိုင်းစီစဉ်က2018ခုနှစ်မေလ24ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်ကိုတိုင်းဒိုမီတာ24 40နဲ့51တို့ပြင် VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာ။ဒီမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ်။
မင်္ဂလာပါရှင်ကျမကခင်ဗျတ်တပ်ပါဒီမနက်ခင်းသတင်းတွေကိုဥကြော်ဆန်တာနဲ့အတူကြီးညာပေးမှာပါအမေရိကန်ပြည်ထောင်စုတွေကိုလူတွေတရားဝင်ရွှေ့ပြောင်းတာကိုဟန်တားဖို့မလုပ်တဲ့နိုင်ငံတွေအတွက်အမေရိကန်အစိုးရကထောက်ပံ့ပြီးတိတိတသားရှော့ချမဲ့ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့အမေရိကန်ဒေါ်လာနဲ့ငွေလဲလှယ်နှုန်းကိုပြန်လည်ပြီးပြင်ဆင်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆမ်မဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာလေးတွေမှာဆိုရင်တော့
The greatest national endeavor of Myanmar today is to forge a lasting peace and putting an end to 7 decades.
မြန်မာနိုင်ငံကပြည်တွင်းစစ်ရပ်ဆဲသွားဖို့အတွက်အစိုးရကအပြင်းထန်ကြိုးစားနေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်သူဆွမ်းကပြောကြားသွားတာဖြစ်ပါတယ်။သတင်းလွှာတင်ဆက်တဲ့အခါမှာအပြည့်စုံကြားကြပါမယ်။အဲ့ဒါပြင်အစ်တခန့်လိုက်တဲ့ကုလတွင်းရေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအထူးညီလာခံရဲ့ဥက္ကဋ္ဌတို့တွေ့ဆုံခဲ့ကြတယ်ဆိုတဲ့အကြောင်းရန်ကုန်မြို့ပေါ်မှာလေရင်မပြန်တမ်းဖို့ကန့်တတ်ထားတဲ့နေမြေတွင်းကိုအနှိပ်ပြန်သွန်းသွားတဲ့ Emirates လေကြောင်းလိုင်းရဲ့ခီးတဲ့တင်လေရင်မှုကိုအရေးကြီးဖို့မြန်မာဘက်ကသတိပေးတောင်းဆိုလိုက်တယ်ဆိုတာနဲ့တရုတ်နိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကျန်းမာရေးသတိရှိကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှိုးဆော်ချက်ထုတ်ပြန်လိုက်တယ်ဆိုတဲ့အကြောင်းသတင်းလွှာတွေတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ဖင်မျိုးတက်နဲ့ဦးကျော်စံသားတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတဲကိုလူတွေတရားဝင်အများပြားဝင်ရောက်လာနေမှုကိုဟန်တားဖို့အတွက်လုံလုံလောက်လောက်မလုပ်ဆောင်ဘူးလို့ယူဆရတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအကူအညီပေးမှုတွေလျှော့ချပြီးတိတိတသားအပြောင်းအလဲတွေလုပ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဘယ်နိုင်ငံရဲလို့တော့သမ္မတထရမ့်ကအတိအကျမဖော်ပြပါဘူး။ဥပဒေရေးရာမူဝါဒအပြောင်းအလဲတွေပြုလုပ်ဖို့အတွက်ရည်ရွယ်တယ်လို့အင်ဘူရိုကနေခေါ်ဝေါ်ထားတဲ့အမိမြေလုံခြုံရေးဌာနရဲ့စီဝေးဘွဲကိုဗိုလ်တဖူးနေကနယူးယောက်ကလောင်အိုင်လန်မှာကျင်းပစဉ်မှာသမ္မတထရမ့်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အကြောင်းအရာကတော့ MS-13 ဒုစရိုက်ဂိုင်းကြောင့်တေဆုံးဒဏ်ရာရသူတွေရဲ့မိသားစုတွေနဲ့ပတ်သက်ပြီးဆွေးနွေးတာဖြစ်ပါတယ်။ဒီဂိုင်းဟာ Los Angeles မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးဂိုင်းသားအများပြားဟာ El Salvador နိုင်ငံသားတွေဖြစ်တာဖြစ်ပါတယ်။မိုးရစေဝဂိုင်းတွေရဲ့အကြမ်းဖက်မှုထူပြောတဲ့ El Salvador နိုင်ငံဟာအနောက်ကမ္ဘာခြမ်းမှာတဦးချင်းဝင်ခွင့်အနည်းဆုံးနိုင်ငံဖြစ်ပါတယ်။ MS-13 ဂိုင်းဟာလွန်ခဲ့တဲ့နှစ်နှစ်ကနယူးယောက်က Long Island မှာလူသတ်မှုပေါင်း25ဟုကိုကျူးလွန်ခဲ့တယ်လို့အာဏာပိုင်တွေကပြောဆိုထားတာဖြစ်ပါတယ်
။မြောက်ကိုရီးယားကောင်ဆောင် Kim Jong-un နဲ့စင်ကာပူမှာပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲကို June 7 မှာလုပ်ဖြစ်မယ်မလုပ်ဖြစ်ဘူးဆိုတာနောက်ပတ်ကျရင် American တွေသိရလိမ့်မယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ဂျွန်ဆက်နှစ်မှာလုဖြစ်မယ်ဆိုရင်မြောက်ကိုရီးယားအတွက်အင်မတန်အကျိုးစီးလိမ့်မယ်လို့လည်းဆိုပါတယ်။အစောပိုင်းကတော့ဂျွန်ဆက်နှစ်မှာမလုဖြစ်ဘူးဆိုရင်နောက်ပိုင်းမှာလုမယ်လို့ပြောခဲ့တာပါ။မြောက်ကိုရီးယားတို့နျူကလ িয়ার လက်နက်အစီအစဉ်ကိုတစ်ဖက်သက်ဆွန့်လွှတ်ဖို့အမေရိကန်ကတောင်းဆိုတဲ့အတွက်ထိပ်ပြီးဆွေးနွေးပွဲကိုဖျက်သိမ်းဖို့မြောက်ကိုရီးယားဘက်ကအချက်ပြနေခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဆွေးနွေးပွဲဖြစ်မြောက်ဖို့စိတ်ကိုမျှော်လင့်တဲ့အကြောင်းဒါပေမဲ့ဖြစ်မယ်မဖြစ်ဘူးဆိုတာကတော့ဥက္ကဋ္ဌခင်လို့သူကခေါ်တဲ့ Kim Jong-un အပေါ်မှာသာမူတည်ကြောင်းပြောကြခဲ့ပါတယ်။ဗိုလ်ထုနေတော်ကအလှတ်တော်နိုင်ငံသားကော်မတီမှာပြောကြခဲ့တာဖြစ်ပါတယ်။စီစားတဲ့တိုးတက်မှုတကယ်မတွေ့ရပဲမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိမ့်မယ်မဟုတ်ဘူးလို့လည်းမိုက်ပွန်ပီယိုကပြောကြားသွားပါတယ်။
သမ္မတထရမ့်ရဲ့သူ့ရဲ့မူဝါဒတွေအပေါ်မှာ Twitter ပေါ်မှာဝေဖန်ရေးသားချက်တွေကိုသမ္မတဒေါ်နယ်ထရမ့်အနေနဲ့ block လောက်ခွင့်ပိတ်ပင်ခွင့်မရှိဘူးလို့နယူးယောက်မြို့တရားသူကြီးတူကဆုံးဖြတ်လိုက်ပါတယ်။လူကြိုက်များတဲ့လူမှုကွန်ရက်ပေါ်မှာ Trump ကိုတုံ့ပြန်ရေးသားတဲ့ဝေဖန်သူတွေကသူတို့ရဲ့သဘောထားတွေကိုထုတ်ဖော်ခွင့်ရှိပြီးဒေါ်နယ်ထရမ့်ကဒါကိုပိတ်ပင်မယ်ဆိုရင်ဖွဲ့စည်းပုံကနေအာမခံထားတဲ့လွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်ရကြလိမ့်မယ်လို့တရားသူကြီး Naomi Rich Bushwell ကဆုံးဖြတ်လိုက်တာပါ Twitter ပေါ်မှာ Trump နေ့စဉ်ပြောဆိုနေတဲ့ကိစ္စတွေကိုဓာတ်ရိုက်တုံ့ပြန်ကြတာတရားရုံးကထုတ်ပြန်ထမ်းထားတဲ့ Public Forum လူမှုဆွေးနွေးမှုပဲဖြစ်တယ်လို့ဆိုပါတယ် အခုအပိတ်ပင်ခံရပြီးတရားစွဲခံထားရသူ9ယောက်နဲ့မှာတယောက်ကဆိုရင်သမ္မတထရမ့်ကိုပုံရဟန်းမင်းကြီးဖရန်စစ်ကစိတ်မသက်မသားနဲ့ကြည်နေပုံကိုဖော်ပြထားပြီးတကယ်ပါလုံးကခမည်းကိုဒီလိုမြင်ကြတယ်လို့အမည်ပေးထားတာဖြစ်ပါတယ်
။အီရန်နျူကလ িয়ার သဘောတူညီချက်မပြတ်ပြားရေးကနေဥရောပကိုသဘာဝတန်ခွေတင်ပို့မှုပုံမှန်ဆက်လက်ရရှိရေးအထိကိစ္စအများအပြားအတွက်အဓိကကြတဲ့ထောက်ခံမှုပေးနိုင်မဲ့ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ဟာကြားသပတေးနေ့ကစိန့်ပီတာစဘတ်မြို့ကိုသွားမှာဖြစ်ပါတယ်။ပြင်သစ်သမ္မတရဲ့နှစ်ရက်တာခရီးစဉ်အတွင်းစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးကြဖို့ရှိပါတယ်။မစ္စတာမက်ခရွန်ရဲ့အခုခရီးစဉ်ဟာရုရှားနဲ့အမေရိကန်ကြားသဘောထားကွဲလွဲမှုနဲ့ဆိုင်နေတဲ့အချိန်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ပြီးခဲ့တဲ့ပတ်ကပဲရုရှားကိုသွားပြီးချိန်လည်းဖြစ်တဲ့အတွက်ဥရောပရုရှားဆက်ဆံရေးပြည်လည်အောင်ကြိုးပမ်းတဲ့ကျပြတဲ့ကိစ္စနဲ့ပတ်သက်လိမ့်မယ်လို့ဆုံးသက်သူတွေကရှုမြင်ကြပါတယ်။မစ္စတာမက်ခရွန်ကတော့အခြေအနေကိုသူနားလည်တယ်၊သမ္မတပူတင်ကိုသူ့ဘက်ကအလျှော့ပေးစရာမရှိဘူးလို့ဆိုနေပါလေ။ဒါပေမဲ့ရုရှားနဲ့အမေရိကန်သဘောထားကွဲလွဲမှုပြင်းထန်နေတဲ့အချိန်ယူကရိန်းတို့လိုဆီးရီးယားတို့လိုကိစ္စတွေအပါအဝင်ရုရှားနဲ့ဆွေးနွေးရတဲ့အခါမှာပြင်သစ်သမ္မတအနေနဲ့သိတ်လေသန်မနိုင်ဘဲမရှိဘူးလို့ဆုံးသက်သူတွေကတော့ဆိုနေကြပါတယ်။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနေ့ကင်းတရင်တွေကိုဆက်လက်ကြီးညာနေပါတယ်။1945မှာ Dutch လက်အောက်ကနေလွတ်လပ်ရခဲ့တဲ့ Indonesia နိုင်ငံဟာနှစ်ပေါင်း30ကျော်အုပ်စိုးခဲ့တဲ့ Anasin Suharto ကိုဖျောက်ချခဲ့ပြီးတဲ့နောက်မှာ1998ခုနှစ်မေလမှာစစ်မှန်တဲ့ Democracy နိုင်ငံဖြစ်လာခဲ့ပါတယ်။အခုပြုပြင်ပြောင်းလဲရေးတွေပြုလုပ်ပြီးနှစ်ပေါင်း20ကြာလာတဲ့အခါမှာထိုစင်က Democracy ခေါင်းဆောင်တွေပေးခဲ့တဲ့ဂရိကွက်တွေဘယ်လောက်တည်ခဲ့တယ်ဘယ်လောက်ပြက်ကွက်ခဲ့တယ်ဆိုတာတွေကိုတက်ကြွလှုပ်ရှားသူတွေကပြန်လည်သုံးသပ်နေကြပါတယ်။သမရဆူဟာတိုက1965ခုနှစ်မှာစစ်တပ်ကိုဥဆောင်အာဏာသိမ်းယူခဲ့တာဖြစ်ပြီးကွန်မြူနစ်လိုတန်တရားရှိသူပြည်နာတပ်တွေတိုင်းရင်းသားလူမျိုးစုတွေတပ်တန်းလောက်ထိကိုတတ်ဖြတ်ခဲ့တာဖြစ်ပြီးနှစ်ပေါင်း30အာဏာရှင်ဖြစ်နေအုပ်ချုပ်ခဲ့တာဖြစ်ပါတယ်။1998ခုနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအားပေးလာခဲ့ပေမဲ့မတူကွဲပြားမှုကိုတီးခံခွင့်လွှတ်မှုအထူးသဖြင့်သဘောထားတင်းမာတဲ့အစ္စလာမစ်တွေကကြတာကိုတွေ့နေရပါတယ်1998ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့အစ္စလာမ်ကယ်တင်သူများတပ်ဦးနဲ့ရှရီယာဥပဒေကျင့်သုံးရေးတောင်းဆိုတဲ့အင်ဒိုနီးရှားမူဂျာဟီဒင်ကောင်စီတို့လည်းပေါ်ထွက်လာခဲ့တာဖြစ်ပါတယ်